မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ဟာ2012ခုနှစ်မှာသူအာဏာရလာပြီးတဲ့နောက်ပထမဆုံးနိုင်ငံရဲ့ချားခီးစဉ်ဖြစ်တရုတ်နိုင်ငံကိုပြီးခဲ့တဲ့မလ25ရက်နေ့ကနေ28ရက်နေ့ထိတွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့မျှော်လင့်မထားဘဲတွားရောက်တဲ့အခုတရုတ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့တကွနိုင်ငံတကာဘက်ကတုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေတဲ့အထက်အမေရိကန်ပြည်ထောင်စုကတော့တတိနဲ့ကြိုဆိုပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်အစုံတော့ပြပါမယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့တရုတ်နိုင်ငံသုံးရက်ကြာခီးစဉ်ဟာအအောင်မြင်မြင်ပြီးဆုံးခဲ့ပြီးဒါဟာမြောက်ကိုရီးယားတရုတ်နှစ်နိုင်ငံဆက်ဆံရေးတိုးတက်မှုရဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းမြောက်ကိုရီးယားအစိုးရရဲ့ KCN သတင်းမှာဖော်ပြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့ထုတ်လုပ်မှုတွေနဲ့ပတ်သက်ပြီးဒေသရင်းသားမကနိုင်ငံတကာကပါချိန်ချောက်မှုတွေဖြစ်လာစေတဲ့ဆိုပြီးအမေရိကန်နဲ့တကွကုလသမဂ္ဂနဲ့နိုင်ငံတကာကပါအရေးယူဒဏ်ခတ်မှုတွေနဲ့ PR တွေပေးလာခဲ့ပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့မြောက်ကိုရီးယားကောင်းဆောင်ရဲ့တရုတ်နိုင်ငံကိုတွားရောက်တဲ့ဒီခီးစဉ်ကိုအမေရိကန်ကသတိထားပြီးကြိုဆိုလိုက်တယ်လို့ဒါဟာဖိအားပေးမှုကနေထွက်ပေါ်လာတဲ့ရလဖြစ်တယ်လို့သမ္မတအင်ဂျူပြောခွင့်ရဆာရာဆန်ဒစ်ကဗုဒ္ဓဖူးနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Certainly we're going to be cautiously optimistic but we feel like things are moving in the right direction and that the meeting yesterday
ပြည်တော်စုအနေနဲ့သတိထားပြီးပြည်သူဆောင်မျှော်လင့်ပါတယ်အခြေအနေကလမ်းမှန်ရောက်နေပြီလို့ယူဆတယ်လို့မနေ့ကတွေ့ဆုံမှုဟာအပြင်းထန်ဆုံးဖိအားပေးမှုတွေကထိရောက်မှုရှိတယ်ဆိုတာကိုပြတ်တရားရောက်ပါတယ်။ကင်ဟာမြောက်ကိုရီးယားကောင်းဆောင်ဖြစ်လာပြီးတဲ့နောက်ပိုင်းသူ့အနေနဲ့ဒါဟာနိုင်ငံကနေပထမဦးဆုံးချင်းထွက်ခဲ့တာဖြစ်ပြီးဒါဟာအပြုသဘောဆောင်တဲ့ဤလက္ခဏာဖြစ်တယ်လို့ယူဆပါတယ်။ဖိအားဝိုင်းပေးခြင်းဟာထိရောက်မှုရှိတယ်ဆိုတာကိုပြတ်တရားရောက်တယ်လို့ဒီအတိုင်းပဲဆက်လုပ်ဆောင်သွားမှာဖြစ်ပါတယ်။မကြမီတွေ့ဆုံပွဲကျင်းပနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်
။ဒါအပြင်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ကြားမေလာထဲမှာတွေ့ဆုံမှုစီစဉ်ထားတာဖြစ်မြောက်ရေးအတွက်လည်းအမေရိကန်ဘက်ကနေကြိုးပမ်းနေတယ်လို့ပြောပါတယ
်။ We would like to see this. Obviously this is something a global importance and we want to make sure that it's done as soon as we can but we also want to make sure
အရေးကြီးတယ်လို့ကျမတို့ယူဆသလိုအမြန်ဆုံးကျင်းပနိုင်ဖို့လည်းကျမတို့မျှော်လင့်ပါတယ်။ချိန်နှမှာပဲစီစဉ်ရမှာပြပြပြပြင်းရှိဖို့လေလိုအပ်တဲ့အတွက်ကျမတို့ဒီလိုဖြစ်အောင်လေစူးစမ်းနေပါတယ်။အရင်ကပြောခဲ့ပြီးဖြစ်တဲ့အတိုင်းမြောက်ကိုရီးယားဘက်ကတွေ့ဆုံဖို့ကန့်လန့်ခဲ့တာကိုအမေရိကန်ဘက်ကလက်ခံတာဖြစ်ပါတယ်။ဒါကိုဆက်အကောင့်ထဲပေါ်သွားမှာဖြစ်ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တရုတ်နိုင်ငံမှာရောက်နေစမှာပဲသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအင်ကာနေ့မှာတရုတ်သမ္မတရှီကအမေရိကန်သမ္မတထရမ့်ကိုအကြမ်းဖျင်းရှင်းပြခဲ့တယ်လို့သမ္မတထရမ့်ကလည်းရှီးယားကင်နဲ့ဆွေးနွေးမှုအဆင်ပြေကြောင်းပြောတယ်လို့သူ့ရဲ့ Twitter မှာရေးပါတယ်။ဒါအပြင်မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်ခီးစဉ်အဆင်ပြေတယ်ဆိုတာသိရပြီးတဲ့နောက်မှာကင်ဂျွန်အွန်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းလည်း Twitter မှာရေးပါတယ်။ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားမိလမှာအဆိုပြုထားတဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်ရဲ့အခန်းကဏ္ဍကိုအလေးထားဖို့တရုတ်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့သဘောတူခဲ့ကြကြောင်းတရုတ်နိုင်ငံကြားရေးဌာနကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ 实际上刚才我也介绍过中朝双方
နိုင်ငံခေါင်းဆောင်တို့အနေနဲ့အဆင့်မြင့်ခီးစဉ်တွေဟာနှစ်ဖက်တို့ကြားအရေးကြီးတဲ့အစဉ်လာတစ်ရက်အဖြစ်ရှုမြင်ခဲ့တာဖြစ်ပြီးသမ္မတရှီနဲ့ဥက္ကဋ္ဌကင်ဂျွန်အွန်တို့ကနှစ်ဖက်တို့အနေနဲ့အဆင့်မြင့်ခီးစဉ်တွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေရှိဖို့နဲ့အထူးတန်ကိုယ်စားလှယ်တွေအပြင်နှစ်နိုင်ငံကြားအပြန်အလှန်ဖလှယ်မှုတွေဟာနှစ်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ရမှာလေအရေးကြီးတယ်လို့သဘောတူခဲ့ကြပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကိုရီးယားနှစ်နိုင်ငံကြားကပေါ်မွန်ဂျွန်စစ်မဲ့ဆုံမှာမကြာခင်သတင်းပတ်တွေအတွင်းတွေ့ဆုံမှာဖြစ်ပါတယ်။နျူကလ িয়ার လက်နဲ့ဖျက်သိမ်းရေးလှုပ်ဆောင်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ရဲ့ကတိပေးချက်နဲ့ညီနိုင်ရေးလုပ်ငန်းရှင်အတွက်တိဝဲချူပန်းမှုကိုတောင်ကိုရီးယားအရာရှိတွေကကြိုဆိုခဲ့ကြပါတယ်။ကိုရီးယားနှစ်နိုင်ငံပေါင်းစည်းဝင်ကြီးဌာနပြောခွင့်ရဘိတ်တေဟွန်းကတော့အခုလိုပြောပါတယ
်။ Number 국민정상회담을앞두고
ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲနဲ့အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲတွေမတိုင်ခင်မြောက်ကိုရီးယားနဲ့တရုတ်တို့ဆက်ဆံရေးတိုးတက်လာတာကကိုရီးယားကျွန်းဆွယ်ဒေသနျူကလ িয়ার ကင်းမဲ့ရေးနဲ့ငြိမ်းချမ်းရေးရဖို့လိုမျိုးပြဿနာတွေကိုဖြေရှင်းတာမှာအထောက်အကူရနိုင်မယ်လို့ကျွန်တော်ထင်ပါတယ်။
ဂျပန်အစိုးရကတော့တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးတိုးတက်လာတာအတွက်အထူးစိတ်ဝင်စားနဲ့စောင့်ကြည့်နေကြောင်းပြောပါတယ်။ဒါပေမဲ့အရေးယူဒဏ်ခတ်မှုတွေမရုံသိမ်းခင်ခုထက်ခိုင်ခိုင်မာမာလှုပ်ပြတာကိုမြင်ကျင်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေကပြောပါတယ
်။ဆေးတို့ချတော့重大な関心を持って
မြောက်ကိုရီးယားကခိုင်မာတဲ့လူရည်တွေကိုမြင်လာရတဲ့အချိန်ထိအရေးယူမှုတွေကိုရုံသိမ်းပေးမှာမဟုတ်ပါဘူး။ဒါအပြင်ကျွန်တော်တို့ဟာနိုင်ငံတကာအဆိုင်ဝိုင်းနဲ့အပြည့်အဝလက်တွဲပြီးလှုပ်ဆောင်မှာဖြစ်ပါတယ်။
ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းမြောက်ကိုရီးယားကနျူကလ িয়ার ဖျက်သိမ်းရေးလှုပ်ဆောင်မယ်လို့ကတိပြုခဲ့တာအတွက်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။